လူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့ထိုင်းဆက်လီပိုင်ရှင်ကိုရန်ကုန်တိုင်းအတွင်းဖမ်းမိခဲ့ပြီးသူ့နဲ့ဆက်ဆက်နေသူတွေကိုလည်းဖမ်းမိထားတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးနှိမ်နှင်းရေးရဲတပ်ဖွဲ့ကပြောပါတယ်မလေးရှားနိုင်ငံဘက်သွားဖို့ကြိုးပမ်းစဉ်ရခိုင်ပြည်နယ်ရေပိုင်နယ်ထဲမကြာသေးခင်ကဖမ်းဆီးရမိခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားတချို့ပါတဲ့လေပိုင်ရှင်ဟာထိုင်းလူမျိုးဖြစ်တယ်ဆိုတာခြေရာခံမိရကအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။ပြီးခဲ့တဲ့မေလ27ရက်နေ့ကရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာမြမရေတပ်ကလေစီးပြေးဒုက္ခသည်200ကျော်ကိုဖမ်းဆီးမိခဲ့ပြီးလေပိုင်ရှင်ဟာထိုင်းနိုင်ငံရနောင်းမျိုးကဖိမဲ့ဆိုသူဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းနဲ့မြန်မာသတင်းဖလှယ်ပူးပေါင်းပြီးလူကုန်ကူးသူတွေကိုဖမ်းဆီးခဲ့ရမှာထိုင်းဆက်လီပိုင်ရှင်ကိုမြန်မာနိုင်ငံရန်ကုန်တိုင်းနယ်နမိတ်အတွင်းမှာဖမ်းမိခဲ့တယ်ဆိုပြီးလူကုန်ကူးမှုတားဆီးနေတဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းနိုင်ထွန်းကဆိုပါတယ
်သူ့ကိုကရန်ကုန်တိုင်းအတွင်းထဲမှာမိရပါဟိုဟာပေါ့အဲ့ဒီလူကထိုင်းရလုံရှိနေတဲ့သူဖြစ်တယ်သူထိုင်းရလုံရှိတဲ့အတွက်ဒီဘက်ကိုအကြောင်းကြားတဲ့အတွက်ဒီဘက်ကကြာဖွယ်ပြီးတော့အားလိုက်ပါတော့နော်သူကလုံးလုံးတယ်တော့စီစစ်ဆဲပဲရှိပါသေးတယ်အဲ့ဒါရန်ကုန်တိုင်းရဲတပ်ဖွဲ့ကဟိုစီစစ်နေတဲ့လက်ချက်တော့ကျွန်တော်အကြီးကတော့မတည်သေးဘူးလုံးလုံးတယ်ရဲ့သူနဲ့အင်းနဲ့ဆက်နွယ်ပြီးတော့ပေါင်လပတ်တဲ့သူနှစ်ယောက်သုံးယောက်တော့စီစစ်နေတဲ့အပိုင်းမှာရှိပါသေးတယ်ကျွန်တော်တို့အခုစီစစ်တော့ထိုင်းနိုင်ငံသားဖြစ်တယ်ဆိုတော့တွားလိုက်လာလိုက်ဆိုတဲ့သဘောပဲရတယ်အခုသူ့ရဲ့ဟိုကြည့်ကြတဲ့ပေါ်ပဲမုန်တည်တယ်ခုလုံးလုံးလေကျွန်တော်တို့သတင်းရနေတာတော့ထိုင်းဘက်ကပြောတဲ့သတင်းကတော့မြန်မာဘက်မှလည်းနေတယ်ထိုင်းစီစဉ်ဖြစ်တယ်ထိုင်းလူမျိုးဖြစ်တယ်ဆိုတော့အဲ့ဒါကိုပဲကျွန်တော်စီစစ်တဲ့အပိုင်းမှာရှိပါဘူ
းထိုင်းနိုင်ငံမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလို့ယူဆရတဲ့ရွှေပြောင်းလူသမားတွေရဲ့ရုပ်အလောင်းတွေကိုတွေ့ရှိရပြီးတဲ့နောက်မှာတော့လူကုန်ကူးမှုမှာပါဝင်ပတ်သက်တယ်လို့ယူဆရသူတွေကိုထိုင်းအစိုးရကပြင်းပြင်းထန်ထန်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ဒီထဲမှာဒေသဆိုင်ရာအာဏာပိုင်တွေကိုပါဖမ်းဆီးအရေးယူမှုတွေလည်းလုပ်ခဲ့တာပါဒီထဲမှာလေစီးပြေဒုက္ခသည်တွေကိုတယ်ဆောင်ပေးတဲ့ထိုင်းနိုင်ငံရနောင်းမျိုးကဆက်လက်ပိုင်ရှင်ကိုလည်းထိုင်းနိုင်ငံဘက်ကအရေးယူဖို့အတွက်လုပ်ခဲ့ပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကလည်းအကူအညီတောင်းခံခဲ့တယ်လို့ဆိုပါတယ်။ဖမ်းမိထားတဲ့ဆက်လက်ပိုင်ရှင်ကိုတော့မြန်မာဘက်ကစစ်ဆေးနေစေဖြစ်ပြီးထိုင်းနိုင်ငံဘက်ကတော့လွှဲပြောင်းမပေးရသေးဘူးလို့ဆိုပါတယ်။အခုဖမ်းမိတာကတော့ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ထဲမှာမေလ29ရက်နေ့ကဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်ကြေးဝန်ကြီးဌာနကလည်းပြည်ထောင်စုဌာနကိုကိုးကားပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။